ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘီလိုရာခိုလိုနေရတဲ့မင်းတပ်မြို့နယ်၊ကမ်ပက်လက်မြို့နယ်နဲ့ထန်တလန်မြို့နယ်တွေကစစ်ဘေးဒုက္ခသည်တွေစားတောက်ရေးအတော်အခက်တွေ့နေကြရပါတယ်။သူတို့အတွက်ရိတ်ခါပူပေးတဲ့လမ်းကြောင်းတွေကိုစစ်တပ်ကပိတ်ထားတဲ့အတွက်အစားအသောက်ဆေးဝါးရှာပါခက်ခဲနေကြပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ဖြူသတင်းတောင်နိုင်ကွင်းကပြောပြပေးပါပါခင်ဗျ။
ချင်းပြည်နယ်မင်းသားမြို့နယ်ကံပက်လက်မြို့နယ်နဲ့ထန်တလန်မြို့နယ်တွေမှာဒေသခံကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတောင်းမြစ်ချီစစ်ပြေးဒုက္ခသည်တွေဖြစ်နေကြပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေမှာစစ်သားကအင်အားဖြည့်ပြီးနေရာယူထားတာကြောင့်စစ်ပြေးဒုက္ခသည်တွေအတွက်အစာရည်ရိက္ခာပို့ဆောင်နိုင်ဖို့အတော်လေးဆက်ဆဲဖြစ်နေတယ်လို့ဒီတွင်ဒုက္ခသည်တွေအကူအညီပေးဆောင်နေသူတယောက်က VUA ကိုပြောပါတယ်
။ကျွန်တော်ကအနည်းဆုံးတောင်းချမ်းရှိမှာကျွန်တော်တို့ကခုကကျော်နယ်ဖက်တီကျဆင်းလာတော့ရွာရဲကိုတော့စတေးချောင်ဖြစ်ခဲ့တာ။ရွာတိုင်းကပြေးနေရတာဒီဘက်ကပြန်ရောက်လာရင်တော့ဒီဘက်ပြန်ပြေးလို့လည်းစတေးချောင်ဖြစ်နေရကျွန်တော်တို့ကဒီတိုင်းသာဆိုးဆိုးတောက်တောက်ဖြစ်နေစင်တော့ဒီတလားအတွင်းမှာစတေးချောင်၅တောင်းတော့ဖြစ်သွားလိမ့်မယ်
။အဓိကရိက္ခာတဲ့တဲ့ချင်းမီနယ်နဲ့မကွေးတိုင်းမြက်ဆက်လမ်းကြောင်းအလုံးကိုစစ်ကောင်စီတပ်တွေက Facebook စစ်ဆေးမှုတွေလုပ်နေတာကြောင့်ရိက္ခာတဲ့ယူရမှာဆက်ဆက်ရှိနေတယ်လို့သူကအဆက်ပြောပါတယ
်။ဟိုပိတ်တယ်ဆိုတာအခုကျွန်တော်တို့တက်ခွင့်ဖြစ်တဲ့နေရာတောက်ဆောက်ကကျွန်တော်တို့ရိက္ခာလမ်းတွေပါတော့ဆက်ပြနေတာ။ကျွန်တော်တို့ဒီနေရာရိက္ခာတဲ့နေရာမရှိတော့လမ်းကြောင်းကခုကဒီလိုနဲ့ချစ်တဲ့ဈေးဆောင်ကတောင်းတယ်တောင်းချမ်းစီနေသူကဒီလိုပိတ်လိုက်ရင်တော့ကိုငတ်မှာပဲကျွန်တော်တို့
စစ်သားတွေချထားတဲ့အတွက်ချင်းမီနယ်ထက်ကစစ်ဘေးဒုက္ခသည်တွေအတွက်ပြည်သူ့အဖွဲ့တွေကပေးပို့လူသားနဲ့ပစ္စည်းတွေကိုဒုက္ခသည်တွေစီအရောက်ဖို့မပေးနိုင်ဘူးလို့ဒုက္ခသည်အရေးတွေကိုလှုပ်ဆောင်ပေးနေတဲ့ခရိယံပါရာယီကောင်းဆောင်ဦးငိုင်းစက်ကပြောပါတယ
်။ကိုကြီးလေးနဲ့ဟိုကမိတ်ဆွေတွေကတော့သူတို့ပုဂ္ဂိုလ်ရလာချစ်ချစ်ကြတယ်။ဒါမဲ့လမ်းကြောင်းမဖွင့်တဲ့ခါကျတော့ဘလုံးမအဆင်မပြေဘူး။
မေလ၁၀ရက်နေ့ကလေးကစလို့ချင်းပြည်တို့ကာကွယ်ရေးဖွဲ့တွေနဲ့စစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုနောက်ပိုင်းမှာစစ်သားဘက်ကပြန်လည်ထိုးစစ်ဆင်မှုတွေရှိနေတာကြောင့်စစ်ပြေဒုက္ခသည်တွေဟာမူလခလုံနေကြတဲ့နေရာကနေထပ်ပြေးပုန်းရှောင်နေကြရပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နယ်မှာလည်းတိုက်ပွဲကြောင့်စစ်ပြေဒုက္ခသည်တောင်းနေရှိရှိနေပြီးနေရာ၄နေရာမှာခလုံနေကြရပါတယ်။ကံပက်လက်မြို့နယ်ဘက်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့အခုကြီးပေးဆောင်နေသူတယောက်ကအခုလိုပြောပါတယ
်။ကမတော့အများကြီးလည်းတော့ဆော်တယ်အဲ့ဒီသုံးပုံတပုံတော့ပဲဟိုမြို့ထဲမှာနေတာအကုန်လုံးပဲပြီးဆောင်ကြတယ်ဆရာအမှန်ကျတော့တပေါင်းမှန်ကျတော့ရှင်းနေတယ်နည်းတော့နေရတော့အကုန်လုံးမချက်ချက်ကြတယ်အခုကျတော့အမေမိုးတွေနဲ့ရောက်ပြီးဆော်ကားလေလလလလမတော်လာရဘူးဆိုတော့တော့ငယ်ရတော့အကုန်လုံးပဲရှင်းပါအစတော့လေဒီကိုယ်ပန်းဆောင်နေတယ်လို့မျိုးအဖိုးရည်အဲ့တော့သာဝနေရှိတာအကုန်လုံးပဲအခြေအရရှိတယ်
။ကံပက်လက်မြို့မှာမေလ13ရက်နေ့ညကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်သားဘက်ကအင်အားနဲ့ထိုးစစ်ဆင်လက်နက်ကြီးတွေပြေကမှုကြောင့်မြို့ခံတွေတောင်းနေချီသိမ်းဆောင်နေကြရပါတယ်။အလားတူဒေသခံကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဆွန်လ10ရက်နေ့ကပထမဆုံးကြိမ်တိုက်ပွဲဖြစ်ပွားခဲ့တဲ့ထန်တလန်မြို့နယ်မှာလည်းတိုက်ပွဲတွေကြောင့်ကျေးရွာ900ဆက်မနည်းကကျေးရွာသားတောင်းနီးပန်းထန်တလန်မြို့ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ဆက်ပြေးနေရပါတယ်။အခုလိုဘေးလွရခလုံနေကြတဲ့ဒုက္ခသည်တွေဟာမိုးရသီမှာဖြစ်လို့ရှိတဲ့သုတ်ကွေးငှက်ပြားစတဲ့ရောဂါဖြစ်လာမှကိုစိုးရိမ်နေရသလိုစစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်မှကိုလည်းပူပန်နေကြရပါတယ်။ချင်းပြည်နယ်ထဲမှာဖြစ်နေတဲ့စစ်ရေးပဋိပက္ခကြောင့်ပြည်သူ9000ကျော်နေရာဆုတ်ခွာသိမ်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်ရေးအကူအညီပေးသူတွေကခံမှန်းထားပါတယ်။သူတို့ယာယီခလုံနေတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့ဆုံးဖြစ်သတ်မှတ်ပေးဖို့စစ်ဆောင်ကော်မတီကလည်းနှစ်ဖက်လုံးကိုတောင်းဆိုနေပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့ရဲ့ဘဝအလုံးစုံကြီးဆွေးနေရတယ်လို့ဒုက္ခသည်တွေကြီးကူညီသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တရင်ပြပို့ထားတာပါခင်ဗျာ။